တူရကီနဲ့ဆွီဒင်နိုင်ငံတွေကထိတ်တန့်တန်တမန်တွေဟာလာမယ့်ကြာတာပတေးနေ့မှာနေတိုးဌာနချုပ်မှာဆွီဒင်နိုင်ငံအဖွဲ့ဝင်ဖြစ်ရေးဆွေးနွေးမှုတွေလုပ်မယ်လို့နေတိုးအကြီးအကဲယန်စတိုလန်ဘတ်ကပြောဆိုလိုက်ပါတယ်ဆွေးနွေးမှုမှာတူရကီဆွီဒင်နဲ့ဖင်လန်နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေနဲ့ထောက်လှမ်းရေးအကြီးအကဲတွေပါမယ်လို့စတိုလန်ဘတ်ကသတင်းပတ်အစောပိုင်းမှာပြောဆိုခဲ့ပါတယ်ဒါအပြင်ဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာလည်းနေတိုးအဖွဲ့ဝင်နိုင်ငံအဖြစ်NATO အဖွဲ့ဝင်နိုင်ငံအဖြစ်ဆွီဒင်ကိုချူဆူရမယ့်အချိန်ရောက်ပြီလို့သူကပြောဆိုခဲ့ပါတယ်။ဇူလိုင်လ17ရက်နေ့စနေရနေ့မှာလစ်တူရေးနီးယားမှာကျင်းပမယ့် NATO ထိပ်သီးအစည်းအဝေးမှာဆွီဒင်ကိုအဖွဲ့ဝင်သစ်အဖြစ်လက်ခံရေးသဘောတူဖို့ကျန်းအဖွဲ့ဝင်နိုင်ငံတွေကိုကျန်းအဖွဲ့ဝင်နိုင်ငံတွေကတူရကီကိုတွန်းအားပေးနေတာပါ။ဒါပေမဲ့အမေရိကန်ဥဆောင်နေတဲ့ NATO စစ်မှာမိတ်အဖွဲ့မှာဆွီဒင်နိုင်ငံကိုလက်ခံဖို့အဖွဲ့ဝင်နိုင်ငံဖြစ်တဲ့တူရကီကသဘောတူဖို့နှောင့်နှေးနေတာဖြစ်ပါတယ်။2022ခုနှစ်ဇွန်လတကယ်ကလေးကနေတိုးအဖွဲ့ဝင်ဖြစ်ဖို့ဖိတ်ကြားခံရပေမဲ့အဖွဲ့ဝင်ဖြစ်ဖို့အဖွဲ့ဝင်32နိုင်ငံစလုံးကအတည်ပြုပေးရမှာဖြစ်ပါတယ်။တူရကီအစိုးရကအကြမ်းဖက်အဖွဲ့လို့သတ်မှတ်ထားတဲ့ cut အဖွဲ့ကိုဆွီဒင်ကအကူအညီပေးထားတယ်လို့တူရကီကဆွဆွဲခဲ့ပြီးဆွီဒင်အဖွဲ့ဝင်ဖြစ်ကမ်းလှမ်းမှုကိုတူရကီကပိတ်ပင်နေတာဖြစ်ပါတယ်။